ရန်ကုန်မြို့နယ်မှာလူအုပ်စုတစုဟာတေရန်စီရင်ခံခဲ့ရတဲ့ဥချင်မီနဲ့ဥဖြိုးဇေယတော်တို့ရဲ့နေအိမ်နေရှိဒီကနေ့နေ့လယ်ပိုင်းမှာကားတွေနဲ့ရောက်လာပြီးတော့နေအိမ်ကိုခဲတွေနဲ့ပစ်ပေါက်အော်ဟစ်ဆဲဆိုတာတွေနဲ့တခါအကြမ်းဖက်မှုတွေလည်းလုပ်ခဲ့ကြပါတယ်။လူ9ယောက်ထက်မနည်းလူ9ယောက်အထက်မစုဝေးရဆိုပြီးတော့အမိန့်ထုတ်ပြန်ထားတဲ့နေရာမှာအခုလိုလူအုပ်စုလိုက်အကြမ်းဖက်လှုပ်ဆောင်မှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရောက်ပြီးတော့ရောက်မလာဘဲနဲ့ရောက်လာတဲ့အပေါ်မှာလဲဝေဖန်ပစ်တင်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်ဤတန့်စင်ကပြောပြမှာပါရှင်
။ထင်ရှားတဲ့နိုင်ငံရေးကောင်စား2ယောက်ဖြစ်ကြတဲ့ဦးချင်းမင်းနဲ့ဦးဖြိုးစရာတို့အပါအဝင်4ယောက်ကိုစစ်ကောင်စီကတေတံစီရင်ခဲ့တဲ့အပေါ်မှာဖြည်တွင်းရောပြပမှာပါဝေဖန်မှုတွေရှိနေခြင်းပါပဲ။အခုလိုတေတံပေးခံရသူတွေရဲ့နေအိမ်တွေရှေ့မှာအမည်မသိလူအုပ်စုလိုက်ရောက်လာပြီးတော့အကြမ်းဖက်မှုတွေလုပ်ခဲ့ကြပါလိမ့်။ဒီနေ့မွန်းလွဲတနားရီလောက်မှာကျောက်တရားမြို့နယ်အနော်အထာလမ်းနဲ့မာဗန်ဒူလာလမ်းကြားကဘူအောင်ကျော်လမ်းပိုင်းတွင်းမှာရှိတဲ့ဦးဖြိုးစရာတော်ရဲ့အိမ်ရှိနေရာကို light truck ကား၅စီးနဲ့ခမန့်အမျိုးသားအမျိုးသမီးစုစုပေါင်းလူရောက်50လောက်ရောက်လာပြီးတော့အော်ဟစ်ဆဲဆိုတာတွေတိုက်ခန်းကိုခဲနဲ့ပေါက်တာတွေလုပ်ခဲ့ကြပါသည်တချိန်တည်းမှာပဲဦးချင်မီရဲ့နေအိမ်လိုယူဆရတဲ့အင်းစိန်မြို့နဲ့အင်းစိန်ဈေးရှိရက်ကွက်တရက်ချံတစ်လမ်းမှာရှိတဲ့နေအိမ်တစ်လုံးကိုလူအုပ်စုတစုကကျုပ်တွေနဲ့လာပြီးတော့ပြပောက်တာတွေလုပ်ခဲ့ကြပါသည်ဒီလိုလုပ်ခဲ့ကြတဲ့ဗီဒီယိုဖိုင်တွေလည်းလူမှုကွယ်ရေးပေါ်မှာထွက်ပေါ်နေပြီးတော့ VOA ကလည်းမျက်မြင်တွေနဲ့အတည်ပြုနိုင်ခဲ့ပါသည်ရန်ကုန်မြို့လေကောင်မှာအခုလိုလူအုပ်စုလိုက်အော်ဟစ်ဆဲဆိုအကြမ်းဖက်နေတာကိုလုံခြုံရေးတပ်ဖွဲ့ဝင်တယောက်မှလာရောက်တားမြစ်ဟန့်တားတာမျိုးမရှိခဲ့ဘူးလို့မျက်မြင်တွေကပြောပါသည်တရားလွတ်တော်ရှိနေတယောက်ကတော့ရန်ကုန်တိုင်းတွင်းမှာလူ9ယောက်ထက်မစုရဆိုတဲ့ပုံမှာ144ထုတ်ထားတဲ့ကြားကပဲဒီလိုဖြစ်ပေါ်လာဟာတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေဖြစ်တယ်ဆိုပြီးတော့ဝေဖန်ပြောဆိုထားပါလိ
မ့်။ဒီလိုမျိုးဘာတော်တောင်းပြီးတော့ခိုင်းလို့ရတယ်။သူပြန်ဆံတယ်ကဒီကိရီစုလို့လာတဲ့အပေါ်မှာတရားဥပဒေစိုးမိုးရေးနဲ့နိုင်ငံတော်ကြီးအင်ဂျင်နီယာတွေကလည်းတက်ဖို့အဇုံပြောက်ကမှရောက်မလာအရေးကြီးဘူး။ဒီရသဒီဥပဒေပေါ်မှာကျောင်းလေးတွေကမအားရောက်တဲ့ပုံရင်သာအခုဥရင်းနဲ့ဆန့်ကျင်တော့ဆုံးပေးတယ်။ကျောင်းကြီးသူ့ဘူးကြီးကိုအင်းနဲ့ဆက်ဖွဲ့လို့ရတယ်။ဒီလိုပြောလို့ရပါဘူး။ကျောင်းကြီးသူ့ဘူးကြီးဆိုင်တဲ့ထိုင်တဲ့နေအခုလည်းစီးနေတယ်။အော်ရက်တော့မြန်ရှိမှုအတွက်လည်းအမှန်တန်ကိုဆက်ဆုပ်ရရှာဖို့ကောင်းနေတယ်ကျောင်းလူတွေလည်းမဆက်ထားဘူး။
ရန်ကုန်မြို့ကတယောက်ကတော့မြို့လေကောင်မှာဒီလိုဖြစ်တဲ့လောက်ရဟာနိုင်ငံရေးအရာတစုအဖွဲ့ကလောက်တာဆိုပြီးတော့လဲယူဆထားပါတယ
်ခါတင်ရမှာနိုင်ငံရေးကိုဥပဒေနဲ့တည်လို့မရအောင်ခါတင်ရမှာဥပဒေကိုနိုင်ငံရေးနဲ့တည်လို့မရအောင်ဒီနေ့ပြုမူတာဒီအောက်တန်းကြတဲ့နိုင်ငံရေးပြုမူချက်ပဲဖြစ်တယ်အကြည့်တွေအကုန်လုံးကလက်ရှိအချိန်မှာတရားဥပဒေစိုးမိုးတဲ့ပေါင်ထဲမှာမရှိဘူးဒီလိုချင်းမျိုးမှာဒီလိုလောက်တာကိုဒီလိုလွတ်ထားတာလေဒီမှာတရားဥပဒေစိုးမိုးတယ်လို့ဘာမှပြောလို့မရတဲ့အောက်တန်းကျတဲ့နိုင်ငံရေးကစားသွက်တယ
်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြမှုတွေဖြစ်လာတဲ့အခါတိုင်းမှာစစ်တပ်ကိုထောက်ခံတဲ့အခုလိုလူအုပ်စုကထွက်လာပူးပြီးတော့အပြန်အလှန်အကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ခဲ့ပူပါတယ်လက်တလောစစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံအလဲပိုင်းမှာလေပြူစောတီဆိုတဲ့စစ်တပ်လိုလာတဲ့လက်နက်ကိုင်အဖွဲ့တချို့နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာပဋိပက္ခတွေရှိနေပါတယ်မြန်မာစစ်ကောင်စီကတော့ပြူစောတီအဖွဲ့တွေဟာသူတို့နဲ့မဆိုင်ဘူးလို့ညင်းပါတယ်အခုလိုရန်ကုန်မြို့အတွင်းလူအုပ်စုလိုက်အကြမ်းဖက်ဆဲဆိုတာတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူးရှင်